မင်္ဂလာပါခင်ဗျာမမသားသားစကားများစီစဉ်ရကြိုးဆိုပါရယ်မွေးမြူရေးရေလုပ်ငန်းနဲ့ကြေးလိုက်ဒေသဖွံ့ဖြိုးရေးဝန်ကြီးဦးအောင်မြင့်မကွေးမြို့နယ်မှာပြောကြားခဲ့တဲ့စကားတွေဟာအမျိုးသားပြန်လည်တည်မြဲရေးကိုအနှောက်အယှက်ဖြစ်စေပြီးအာဏာရှင်စနစ်ပုံစံကိုပြန်ဖော်ထုတ်နေသလိုပြည်သူတွေမှာခံစားရပြီးဒီမိုကရေစီနဲ့လည်းဖြောင်းဖြောင်းကြီးဆန့်ကျင်နေတဲ့အတွက်အမြန်ဆုံးတာဝန်ယူဖြေရှင်းဆောင်ရွက်ပေးဖို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးကတောင်းဆိုလိုက်ပါရယ်ဖေဖော်ဝါရီလ၄ရက်နေ့ကပြည်သူ့လွှတ်တော်မှာအရေးကြီးအဆိုတင်သွင်းရမှာဦးအောင်စိုးကအခုလိုထည့်သွင်းပြောကြားရတာဖြစ်ပါတယ်
ပြည်သူလူထုအနေနဲ့လည်းမတရားမှုတွေကိုခေါင်းငုတ်ခံအစိုးရလုပ်သည်မဘာမှမဆက်ကျင်နဲ့ခေါ်ရင်လာခိုင်းတာလို့ခံမပြောနဲ့ဆိုတဲ့အာဏာရှင်စနစ်ပုံစံကိုပြန်ဖော်ထုတ်နေသူခံစားရပါတယ်ပဲဒီမိုကရေစီနဲ့လည်းထောက်ဖြောက်ကြီးဆက်ကျင်နေပါလေဝစီပုံခြေကံဥတီမှာပါတဲ့နိုင်ငံသားတပ်ဦးရဲ့လွတ်လပ်စွာဖော်ထုတ်မှုတွေကိုလည်းချိုးဖောက်နေသူဖြစ်နေပါလေ
ဦးအောင်စိုးဒီလိုတင်ပြရတဲ့ပတ်သက်ပြီးတော့ပြန်ကြားရေးဝန်ကြီးဦးအောင်ကြီးကပြည်သူ့လွှတ်တော်မှာပြန်ဖြေရှင်းရမှာရင်းရင်းနှီးနှီးပြောဆိုကြတာဖြစ်တဲ့အကြောင်းဒီဒေသမှာ9နှစ်လောက်တာဝန်အမျိုးမျိုးထမ်းဆောင်ခဲ့သူတယောက်ရဲ့စိတ်ခံစားချက်ဖြစ်ပြီးဆွေမျိုးအရင်းချလို့သဘောထားတာဖြစ်တဲ့အကြောင်းပြောဆိုတဲ့အခါမှာပွင့်ပွင့်လင်းလင်းပြောဆိုရင်းနဲ့သူ့ရဲ့ကိုယ်ပိုင်ခံစားချက်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အရထုတ်ဖော်ပြောဆိုခဲ့မိတယ်လို့ယူဆမယ်ဆိုရင်လည်းယူဆလို့ရနိုင်ကြောင်းခြေပခဲ့ပါတယ်။ဒါပေမဲ့ဦးအောင်မြင့်ရဲ့ပြောဆိုချက်တွေဟာသမရဦးသိန်းစိန်ရဲ့ကြေးလက်ဒေသဖွံ့ဖြိုးရေးနဲ့ဆင်းရဲနှောင့်ပါမှုရှော့ကြရေးလုပ်ငန်းစဉ်တွေပေါ်မှာအထင်မြင်လွဲမှားမှုတွေဖြစ်စေခဲ့တယ်လို့သမရပြောခွင့်ရဖို့ကိုပြန်ကြားရေးဒုဝန်ကြီးဦးရထွက်ကသုံးသပ်ပြောကြားခဲ့ပါတယ်။ဝန်ကြီးဦးအောင်မြင့်ကတော့ဖေဖော်ဝါရီလ9ရက်နေ့ကအခင်းဖြစ်ခဲ့တဲ့မကွေးမြို့နယ်တေးရောက်ရွာကိုနောက်တစ်ခေါက်ရောက်ရှိသွားရမှာသတင်းမီဒီယာတွေကိုမစော်ကားခဲ့တဲ့အကြောင်းဆေးရည်တိုင်းထွာတာလည်းမလုပ်ခဲ့တဲ့အကြောင်းသတင်းတောက်တွေကိုပြန်လည်ဖြေကြားခဲ့ပါတယ်
။တေးရောက်ကိုပြီးကြရည်ရွယ်ချက်ရှိရှိနဲ့နော်ကျွန်တော်တို့ဒီစိန်ခေါ်တာမဟုတ်ပါဘူ
းနော
် challenge ခေါ်တာမဟုတ်ဘူ
း
ကျွန်တော်ကရွာသားတွေနဲ့တွေ့နေကြခင်ဗျားတို့အခုဒီနေ့မြင်ခဲ့တွေ့ခဲ့သလိုပဲသူတို့လည်းပြောချင်တာပြောတယ်ကိုလည်းပြောချင်တာပြောတယ်သူတွေကိုဆဲဆူခဲ့တယ်မောက်မာသာပြောဆူခဲ့တယ်နော်ရင်းအတီးတီးနဲ့တုံးတုံးခဲ့တယ်ဆိုတဲ့အာနဲ့ပတ်သက်လို့သူတို့အစိုးရဘက်ကနေပြီးတော့သူ့အတူလာသူကလည်းသူ့အတူပြန်သွားတာပေါ့နော်ဒါတော့ကျွန်တော်မသိဘူ
းဥရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်နှစ်ယောက်တည်းကိုဝယ်မဲပေးရမယ်ဆိုရင်ဥရွှေမန်းကိုဝယ်မဲပေးမယ်လို့ NDA မျိုးသားဒီမိုကရေစီအင်အားစုပါတီကမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါခင်ဝိုင်းကြီးကပြောကြားလိုက်ပါတယ်ဖေဖော်ဝါရီလ2ရက်နေ့ကရန်ကုန်ဘိုးစိန်မှန်ကွင်းမှာကျင်းပတဲ့59ဆာလုံးမပြင်းစင်ရေးဟောပြောပွဲမှာအခုလိုပြောကြားခဲ့ရဖြစ်ပါတယ
်ကြည့်ရမယ့်ဗီဒီယိုရပေးတာနော်ဥရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်နဲ့နှစ်ယောက်တည်းပဲသမရရွေးမယ်ဆိုရင်ဘယ်သူ့ကိုအန်ဒီဝိုင်းကမဲတော့မလဲဆိုတော့ဥရွှေမန်းပဲ
ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့တောင်းဆိုတာဟာနိုင်ငံအတွက်အရေးကြီးလို့ဖြစ်တဲ့အကြောင်းပုဂ္ဂိုလ်ရေးရာတိုက်ခိုက်တာတွေဟာအောက်တန်းကျတဲ့လုပ်ရမျိုးဖြစ်ကြောင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်အဖွဲ့ဝင်တွေကို NLD ဥက္ကရာဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားလိုက်ပါတယ်ဖေဖော်ဝါရီလ3ရက်နေ့ကပြည်သူ့လွှတ်တော်အစည်းအဝေးကိုလာရောက်တဲ့ NLD ပါတီဝင်တွေကိုဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပြောကြားတာဖြစ်ပါတယ
်ကျမတို့ရဲ့အမူအရပါနော်ကျမတို့ပါတီတွေကိုတိုက်တခြားပါတီတွေကိုတိုက်ခိုက်တာလို့ပုဂ္ဂိုလ်ရေးကတိုက်ခိုက်တာလို့ဘယ်တော့မှမလုပ်ဘူ
း
ဒီနိုင်ငံရေးလှုပ်လှုပ်တယ်ဆိုတော့မူအရလုံးဝဒီပုဂ္ဂိုလ်ရေးတွေပါတီဆွဲတွေဒီလိုဟာမျိုးတွေဆွဲထည့်လို့ရှိလို့ရှင်အများကြီးဟိုအောက်တန်းကြတဲ့နိုင်ငံတွေမျိုးဖြစ်သွားနေတယ်အဲ့တော့အဲ့ဒီဟာမျိုးတော့မလွတ်ကြပါဘူး
အခုတော့မှထူးထူးခြားခြားသတိထားမိတဲ့နောက်ထပ်စကားတစ်ခုကိုလည်းကောက်နှုတ်ဖောက်တယ်ချလိုပါရယ်ရှေးဟောင်ဖျားစေတီတွေကိုပြုပြင်ထိမ့်သိမ်းရမှာရှေးဟောင်သူတေသနာအမြင်နေနဲ့ဝေဖန်ချက်တွေကိုအလေးမထားပဲထေရဝါဒဗုဒ္ဓဘာသာဒလိအရာဖျားရှိရင်ပြုပြင်ရွှေချရမှာဖြစ်တဲ့အကြောင်းဗိုလ်ချုပ်ကြီးအောင်ဦးခင်ကျုံးကပြောခဲ့တဲ့စကားဖြစ်ပါတယ်စစ်စိုးရလက်ထက်ကပုဂံရှေးဟောင်စေတီတော်တွေပြင်ဆင်ခဲ့ရမှာရှေးဟောင်အမွေနှစ်တွေပျက်စီးခဲ့တာတွေကိုရှေးဟောင်သူတေသနာပညာရှင်တွေကဝေဖန်ပြောဆိုခဲ့တာတွေနဲ့ဆက်ဆက်ပြီးတော့အဓိပတိဂျာနယ်ကသတင်းတောက်ကဥခင်ညွန့်ကိုမေးမြန်းခဲ့ရမှာဥခင်ညွန့်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်။အဲ့လိုလူရမယ်ကွ။အဲ့လိုမလို့ပဲနဲ့ယူနက်စကောကအကူအညီလိုချင်လို့ဒါရီမပြုတ်ပြင်းနဲ့ဒိဋ္ဌိထားမစင်သူသမိုင်းပြတ်သွားမှာပေါ့။ပြတ်စီးသွားမှာပေါ့။ဖျားရီအလုံးပြတ်စီးသွားရင်သူသမိုင်းမရှိတော့ဘူး။ကုန်သွားမှာလေ။အဲ့တော့ယူနက်စကောပြောတဲ့အတိုင်းလည်းတို့ကမလုပ်နိုင်ဘူးကွ။ဟုတ်ကဲ
့ပါ။
ဟုတ်လား။တို့ရိုးရချင်းချင်းလို့သူသိရ။ဟုတ်ကဲ့
ပါ
။နော်။အဲ့တော့ယူနက်စကောပြောတိုင်းပြောတိုင်းတော့လိုက်မလုပ်နိုင်ဘူး။သူတို့အတိမတ်ပြုတော့တို့ရဲ့ရိုးရာချင်းမှုတို့ရဲ့အလွတ်တန်းချင်းမှုတို့ကနားဆင်တာပြောလို့ထင်ရ
အခုမှမမသားသားစကားများအစည်းအဝေးတွေလောက်ပါပြီခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်